မြန်မာနိုင်ငံတွင်မတူကွဲပြားတဲ့ကိုယ်ကွယ်ယုံကြည်မှုနဲ့ဘာသာလူမျိုးမတူသူတွေကြားရှင်လုံးမုံတင်းမှုတွေနဲ့အမုံပွားမှုတွေမရှိဘဲငြိမ်းချမ်းစွာအတူရှင်တွယ်နေထိုင်နိုင်အောင်အစိုးရအာဏာပိုင်တွေကိုယ်တိုင်ကလူလူတွင်လူမှုအတွေ့အခေါ်အပြောင်းလဲတွေဥဆောင်လှုပ်ပြတဲ့နယ်လို့မတူကွဲပြားသူတွေကြားအတူရှင်တွယ်နေနိုင်ရေးဥဆောင်လှုပ်ရှားနေသူတွေကတိုက်တွန်းတောင်းဆိုလိုက်ကြပါတယ်။ဘင်္ဂလားဒေ့ရှ်ဘက်တင်းရှောင်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်လာရအောင်မြန်မာနိုင်ငံကအခြေအနေတွေကကွဲပြားမှုတွေအပေါ်လက်တင်ခံနိုင်တဲ့အနေအထားရောက်တဲ့အထိအစိုးရအနေနဲ့တကယ့်ဆန္ဒအမှန်နဲ့လှုပ်ဆောင်ဖို့ဘင်္ဂလားဒေ့ရှ်ဘုံကြီးချုပ်ရဲ့ကုလညီလာခံမှာတောင်းဆိုချက်အပေါ်အခုလိုသုံးသပ်အကြံပြုလိုက်ကြတာပါ။ဆက်သွယ်စုံစမ်းထားတဲ့မဆူမွန်ကပြောပြပေးပါမယ်။
မြန်မာနိုင်ငံဆိုရကိုယ်စားလှယ်တွေပါတက်ရောက်နေတဲ့အမေရိကန်ပြည်ထောင်စုနယူးယောက်မြို့က84ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမနေ့တောက်ကြနေတုန်းကဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာကရိုဟင်ဂျာတွေဌာနေပြန်ရေးနဲ့ပတ်သက်ပြီးတော့ရေရှည်အတွက်ဖြည့်ဆည်းမှုအချက်၄ချက်ပါတဲ့အဆိုပြုချက်ကိုတင်ပြခဲ့တာပါ။ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံမှာအတူရှင်တွဲနေထိုင်နိုင်အောင်လုပ်ပေးဖို့ဆန္ဒမြန်မာဆိုရမှာရှိကြောင်းပြသဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရဲ့တောင်းဆိုချက်အပေါ်မှာတော့မြန်မာနိုင်ငံတွင်းမှာကိုယ်ကိုယ်ယုံကြည်မှုမတူညီသူတွေကြားအမုန်းမပွားအောင်လို့ဘာသာပေါင်းစုံချစ်ကြည်ညီညွတ်ရေးဆောင်ရွက်နေတဲ့အငြိမ်းချမ်းရေးလှုပ်ရှားသူတွေကလက်ခံသဘောတူကြပါတယ်။ရခိုင်ပြည်နယ်အတွင်းမှာရှေးရခိုင်ကလေးကအတူရှင်တွဲနေထိုင်ခဲ့ကြသူချင်းငြိမ်းချမ်းစွာပြန်လည်အတူနေထိုင်နိုင်ရေးဘာသာရေးကောင်းဆောင်တွေကပါရှေ့ဆောင်လုံးမရမယ်လို့မြန်မာနိုင်ငံထဲမှာမျိုးသားပြန်လည်တင့်မြက်ရေးနဲ့ငြိမ်းချမ်းရေးအတွက်အဓိကဦးဆောင်ဆောင်ရွက်နေတဲ့ Religions for Peace ငြိမ်းချမ်းမြတ်တာဘာသာပေါင်းစုံငြိမ်းချမ်းရေးအဖွဲ့ဝင်အစ္စလမ်ဓမ္မဗိမာန်ဦးဆောင်စော်အိုရေးမှူးဦးအေးလွင်ကအခုလိုပြောဆိုလိုက်ပါတယ်
။ဟုတ်ကဲ့အတူတကွာနေထိုင်ဖို့ဆိုတော့မျိုးသားပြန်လည်တင့်မြက်ရေးပေါ့ Reconciliation ကအမြဲအရေးကြီးပါလေမဖြစ်နိုင်စရာအကြောင်းလည်းမရှိဘူး။ဘာကြောင့်လဲဆိုတော့ချိန်လုံးကသူတို့ဟာအေးတူပေါက်ဖက်အတူတူနေခဲ့တာတက်ပေါင်းကရာစုမဲ့ကိုမြောက်များဆိုတော့အတူနေခဲ့ကြတာပါနော်။အဲ့ဒါကြောင့်မလို့ဒီကိစ္စရကအထူးလိုအပ်ချက်တရားဖြစ်တယ်ဆိုတော့အငြင်းပွားစရာမရှိပါဘူး။အဲ့လိုလုပ်ဖို့အတွက်ကိုလည်းပဲကျွန်တော်ငြိမ်းချမ်းမြတ်တာ Religion for Peace ကလည်းပဲတစ်ဖက်အုပ်စုများတဟဇာတာဖြစ်ရေးအတွက်ကိုတော့စူးစမ်းပြီးတော့ဆောင်ရွက်နေကြလေးပြီးတဖြည်းဖြည်းချင်းကျွန်တော်တို့လုပ်နေရပါလေ။သို့တော်လည်းပဲကျွန်တော်တို့ပိုင်းတိုက်ထားတဲ့ဟာဒီဟိုအဖက်သမားတွေအတ္တမဝါဒီတွေကတွေးထိုးထားတဲ့ဟာဒီကတော်တော်လေးပြည်သူတွေကြားမှာအစိတ်ကတင့်နေတယ်။အဲ့ဒီအစိတ်တွေကိုဖြေပြောင်းအောင်ကျွန်တော်တို့လုပ်ရမယ်။အောက်ခြေမှာရှိတဲ့ဟိုပြည်သူများပေါ်မှာဩဇာရှိတဲ့ဟိုဘာသာရေးကောင်းဆောင်ဘာသာအသီးကြီးရဘာသာရေးကောင်းဆောင်များလည်းပဲအဲ့ဒီလိုသမိုင်းကြောင်းအရာကိုကျွန်တော်ကျန်ကန်ဒေသနာများမှာလာတဲ့မြစ်တာတရားနဲ့အမုံတရားအိုမထာကြီးဆိုတဲ့ဒေသနာတော်ဒီနဲ့ကျွန်တော်တို့ပြန်လဲလုံမယ်ဆိုရင်တော့ဒုက္ခစရာပြန်လာရေးကိုရရှိရခိုင်ပြည်ငြင်းငြမ်းစာရပြီးတော့ဖွံ့ဖြိုးတိုးတက်ရေးကရောဖြစ်လာမယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗျာ
မြန်မာနိုင်ငံတွင်းမှာဘာသာမတူသူတွေကြားအမုန်းတရားတွေကိုရည်ရွယ်ချက်ရှိရှိဖြန့်ဝေမှုတွေရှိနေတဲ့အချိန်မြစ်တာတရားကိုအခြေခံတဲ့လူပေါင်းအဖွဲ့စည်းဖြစ်အောင်တည်ဆောက်ကြဖို့အစိုးရကိုယ်နိုင်ကလူမှုအပြောင်းလဲလူမှုအတွေးခေါ်အပြောင်းလဲတွေဖြစ်ဖို့အရက်ဘတ်လူမှုအဖွဲ့စည်းတွေနဲ့လက်တွဲလှုပ်ဆောင်တဲ့လို့လည်းလူမှုတဟဇာတာဖော်ဆောင်ရေးအဖွဲ့ကကိုသက်ဝင်ကအကြံပြုပါတယ
်ဒီအစိုးရကဒီကျွန်တော်ဒီမှာကဒီ social change အကြီးတစ်ခုလုပ်ဖို့လိုပါတယ်ဒီလူမှုရေးအကြောင်းလဲဒီလူမှုအတွေးခေါ်အကြောင်းလဲမျိုးတွေကျွန်တော်ဒီမှာလုပ်ဖို့လိုပါတယ်ဒါကြောင့်လဲအစိုးရကနေပြီးတော့ဥပောက်ပြီးလုပ်ရမှာပါအဲ့ဒါမှလည်းအစိုးရဘက်ကနေပြီးတော့ဒီအခုလိုမျိုးပတ်လိုက်ပြီးတော့ဒီတက်ဘက်ကိုကတ်ပြီးတော့ပြောနေရမျိုးဆိုလို့ရှိရင်အဆင်မပြေနိုင်ပါဘူးရှိတရားတွေကိုအတိမတ်ပြုပြီးတော့လုံးဝရပါလိမ့်မယ်အဲ့တော့ပြန်လာမယ်ဆိုလို့ရှိရင်လည်းအခုလက်ရှိနေသားမှာမြန်မာပြည်ဘက်ကဒီပြင်ဆင်တာကဘာမှမရှိဘူးလို့ဒီရေရှိရှိမှာလက်တွဲနေဆိုင်သွားဖို့အတွက်ကိုလည်းဒီလူမှုပေါင်းစည်းရေးလူမှုသားကြတာပေါ်ဆောင်ရေးလေအခုချိန်ကြီးဒါမှလုပ်ဆောင်နေရမျိုးတွေမတွေ့ရသေးပါဘူးခင်ဗျာ
အထူးသဖြင့်ဘင်္ဂလားဒေ့ရှ်ဘက်တင်းရှောင်သွားသူဒုက္ခသည်တွေအပေါ်မှာလူမှုကွန်ရက်စာမျက်နှာမီဒီယာတွေကနေတဆင်လူလူအတွင်သတင်းဖြန့်ဝေလှုံ့ဆော်မှုတွေအမုန်းတရားဖြန့်ချီမှုတွေကိုတာဝန်ရှိရသူတွေကအရေးယူကင်တွဲမှုတွေလုပ်မှာပဲမြန်မာနိုင်ငံမှာမတူကွဲပြားသူတွေကြားအတူရှင်တွဲနေထိုင်ရေးကဖြစ်နိုင်မယ်လို့ကိုသက်ဆွေဝင်းကပြောပါတယ
်ဘုရားအနေနဲ့ကဒီလူတွေကိုပြန်ခေါ်ဖို့အတွက်ကနံပါတ်1 political will မရှိဘူးလို့ကျွန်တော်အနေနဲ့ယူဆပါတယ်ဒါနိုင်ငံရေးအသီးအကျောင်းမှုလို့လားဒီဟာဟိုဟာလုတ်ပြနေရတာပေါ့နော်အထူးသဖြင့်တော့ဒီပြည်ပင်းမှာကလည်းဒီလူဟင်းကြဆိုတဲ့သူတွေဟာခိုးဝင်ပင်ကလေးတွေဖြစ်ပါတယ်ဆိုတဲ့ဟာကဒီအစိုးရကောဒီတက်ဘက်ကရောမီဒီယာတွေကရောချို့တော်အမတ်တွေကပါဒါဟိုသူတို့ဒီထက်ခါထက်ခါပြောနေရမျိုးလို့ရှိတော့မယ်ကျွန်တော်လှုပ်ရှားမှုတွေကဒီပြည်သူ့အဖွဲ့အစည်းဖြစ်တဲ့ကြောင့်မို့လို့ကျွန်တော်တို့ကဒီရေရှည်ရည်ပြိုးတော့ရေရှည်လှုပ်ရှားမှုအတွက်ဒါမျိုးတွေပါလေကျွန်တော်တို့ဒီညာရလောက်လုံးနေကြတော့ညာလေပြည်အောင်မှုပိုင်းဆိုင်ရာမှာကအစိုးရရန်ရာကလုံးဝလုံးမပြီးကျွန်တော်တို့မလုံနိုင်ပါဘူးအဲ့တော့ ဒီလိုဟာမျိုးဖြုတ်ချမှုတွေကိုအစိုးရကနေပြီးတော့ပူးပေါင်းပြီးတော့ပါဝင်ဆောင်ရွက်ဖို့တို့ပါတယ်။လောကမဲ့ကိစ္စကတော့အစိုးရဘက်ကနေပြီးတော့ဒီရဲဘက်ဖွဲ့ကြီးနဲ့တွေ့ဖို့မှာပေါင်းပြီးတာဒီနိုင်ဖွေးနေတိုင်းတွေပါ။ဟောပြီးတော့အတူတူကလုပ်ဆောင်မှာပေါ့နော်။အဲ့ဒါကြမှာပဲကျွန်တော်တို့ကဒီရှေ့ဆက်ပြီးတော့ဘယ်လိုသွားရမလဲဆိုတဲ့ဟာတစ်ခုဒီ mechanism တစ်ခုဒီလှုပ်ရှားဆောင်ရွက်လို့ရမယ့်ပုံစံတစ်ခုပေါ်လာမှာဖြစ်ပါတယ်
။တင်းချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံစွာနေရာရင်းကိုပြန်ဖို့ဘင်္ဂလားဒေ့ရှ်အစိုးရဒေသရင်းနိုင်ငံတွေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကတောင်းဆိုနေကြချိန်မှာရိုဟင်ဂျာဆိုတဲ့အသုံးကိုလက်ခံမထားတဲ့မြန်မာအစိုးရဘက်ကတော့ဒီဒုက္ခသည်တွေပြန်လည်လက်ခံဖို့အသင့်ရှိနေပါပြီဆိုတာအစဉ်တစိုက်ပြောဆိုနေကြတာဖြစ်ပါတယ်ရှင်
။မဆုမမရှင်